နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုအကျင့်ပြတ်ချဆမှုနောက်ထပ်ဆွဲချက်တစ်ခုနဲ့နေပြည်တော်အထူးတရားရုံးကအင်္ဂါနေ့ရုံးထုတ်ခဲ့တာမှာဒေါက်အောင်ဆန်းစုကြည်ကသူ့မှာအပြင်းပြင်းကြောင်ထွက်ဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးထိန်းသိမ်းခံထားတဲ့ဒေါက်အောင်ဆန်းစုကြည်ဟာအကျင့်ပြတ်ချဆမှု walkie talkie လမ်းလျှောက်စကားပြောဆက်ဥပဒေမဲ့အသုံးပြုမှုကိုဗစ်ကာယောဂဆိုင်ရာကန့်သတ်ချက်တွေချိုးဖောက်မှုဆွဲချက်အပါအဝင်အမှုပေါင်း14ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်အဲ့ဒီဆွဲချက်တွေထဲကအဖြစ်ရှိချောင်းဆုံးဖြတ်ထားတဲ့အမှုတချို့အတွက်ဒေါအောင်ဆန်းစုကြည်ကိုစုစုပေါင်း1026နဲ့ချမှတ်ထားပြီးဖြစ်ပါတယ်။လက်ရှိတရားရင်ဆိုင်နေရတဲ့အကျင့်ပြတ်ချစားမှုဆွဲချက်၅ခုထဲမှာအစိုးရအဖွဲ့ဝင်ဝန်ကြီးတွေအတွက်ရဟယင်၅ရန်အသုံးပြုခဲ့တာဟာတရားဝင်ပြဌာန်းချက်ကိုချိုးဖောက်ရာရောက်တယ်လို့ပြည်သူ့ဘဏ္ဍာရေးပါဆုံးရှုံးစေခဲ့တယ်ဆိုပြီးတော့စွပ်စွဲထားပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ရုံးလုံငန်းစဉ်အရာညွှန်ကြားချက်ပေးခဲ့တာဖြစ်တယ်လို့အင်္ဂါနေ့ရုံးထုတ်ချိန်မှာထွက်ဆိုခဲ့ကြောင်းအမှုနဲ့နှိဆက်သူတွေကိုကိုကားပြီးတော့ AFP သတင်းကဖော်ပြခဲ့တာပါ။ကြင်ကြမ်းမမှာရှိပုံရတဲ့ဒေါအောင်ဆန်းစုကြည်ကတော့အကျင့်ပြတ်ချစားမှုမျိုးမရှိကြောင်းထွက်ဆိုခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။အကျင့်ပြတ်ချစားမှုမှာပြစ်မှုထင်ရှားရင်တော့အမှုတစ်ခုအတွက်အမြင့်ဆုံး1015နှစ်အထိကြာခံရနိုင်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တရားရုံးကြားနာမှုတွေမှာတရင်ထောက်တွေဝင်ရောက်တရင်ယူခွင့်မရှိသလိုရှေ့နေတွေကိုလည်းတရင်မီဒီယာနဲ့ပြောဆိုခွင့်ကိုလည်းစစ်ကောင်စီကကန့်သတ်ပိတ်ပင်ထားတာဖြစ်ပါတယ်